Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ22ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်မပါရှင် Netherlands နိုင်ငံကနေပြီးတော့ပြင်သစ်ကိုသွားတဲ့ရထားပေါ်မှာဒီတနတ်သမားတယောက်ကိုဝိုင်းပြီးတော့ဖမ်းဆီးနိုင်ခဲ့ပါတယ်ထိုင်းနိုင်ငံကပောက်ကွဲမှုတွေဖြစ်တာနဲ့ပတ်သက်တဲ့နောက်ထပ်ဒီလုံခြုံရေးကင်မရာကဗီဒီယိုပုံတွေကိုစုံစမ်းစစ်ဆေးနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့တွတ်တော်ကိုစလဲလောင်းများဆိုင်ရာအမိစီးရင်တင်တွဲမှုစီစဉ်ရက်ရက်ကိုကြောင်းလဲပြင်ဆင်တက်မှတ်လိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်
။နိုင်ငံသားကိစ္စပါပဲ။နိုင်ငံသားကိစ္စကိုစစ်ဆေးတာအဲ့ဒီဟာစစ်စစ်ဖို့လေစစ်စစ်ဖို့ဆိုတော့ခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော
့အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲနဲ့လူထုတာဝန်ကိုအမေရိကန်အရာရှိတွေကထောက်ပြပြောဆိုတဲ့သတင်းနဲ့ဒါအပြင် NCA အပေါ် KIO တို့သဘောထားကိုလည်းနားဆင်ရမှာပါဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါရင်မတိုင်ခင်မှာတော့အခုအရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားတဲ့မိရထားတစ်စင်းပေါ်မှာတနက်သမားတယောက်ကြောင့်3ယောက်ထံရရသွားပါတယ်။ရထားတွဲပေါ်မှာပါလာကြတဲ့ခီးတွေတချို့ကဝိုင်းပြီးတော့အဲ့ဒီတနက်သမားကိုဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြား NDA ကြောက်မဲ့ဘေးကနေပြီးတော့ကာကွယ်နိုင်ခဲ့ကြပါတယ်။တောက်ချာနေညပိုင်းတုန်းက Ahas မြို့နားမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်မှာ26နှစ်အရွယ် Morgan လူမျိုးတယောက်ကိုလည်းဖမ်းဆီးထားပါတယ်။ထိခိုက်ဒဏ်ရာရသွားသူ3ယောက်မှာ2ယောက်က American လူမျိုးတွေဖြစ်ပါတယ်။တနက်သမားကိုဝိုင်းပြီးတော့ဖမ်းချုပ်ခဲ့ကြသူတွေထဲမှာအမေရိကန်3ယောက်ပါပြီးတော့2ယောက်ကတာဝန်ပြင်ပချိန်မှာခီးသွားနေကြတဲ့စစ်မှုရန်တွေဖြစ်ပါတယ်။တနက်သမားကိုကြိုးနဲ့တုပ်ဖို့ကြိုးစားစဉ်မှာစစ်မှုရန်တယောက်ဓာတ်ဒဏ်ရာရရှိခဲ့ပါတယ်။သူတို့ရဲ့ရဲစွမ်းတက်တီကိုပြင်သစ်သမ္မတပြင်သစ်ပြည်ထောင်စုဝန်ကြီးတို့ကဖုန်းနဲ့ဆက်သွယ်ကျေးဇူးတင်စကားပြောခဲ့တယ်လို့သူရဲကောင်းတွေအဖြစ်အဟတ်မျိုးတော်ဝန်ကစုတစိတ်တွေချီးမြှင့်ခဲ့ပါတယ်။တနက်သမားပြစ်ခတ်ရတဲ့အကြောင်းရင်းကိုမသိရသေးပဲအကြမ်းဖက်မှုတိုက်ဖြတ်ရေးရဲအရာရှိတွေကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီတနက်သမားစီမှာ AK-47 rifle တနက်တစ်လက်တနက်အတူတစ်လက်ဓားပါးတစ်ချောင်းနဲ့နောက်ထပ်ဓားတစ်လက်ပါတယ်လို့ရဲကပြောပါရယ်။ Belgium နိုင်ငံကိုဖြတ်ပြီးတော့ပြင်သစ်ကိုသွားတဲ့တာလီစ်အဝေးပြေးရထားပေါ်မှာခီးတဲ့954ယောက်ပါသွားခဲ့တာပါ။ပြင်သစ်နိုင်ငံမှာဒီ18ယောက်တေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ January လတည်းကစလို့လုံခြုံရေးသတင်းကိုတိုးမြင့်ထားပါတယ်
။မြောက်နယ်တောင်ကိုရီးယားနိုင်ငံသားအစိမ့်မြင့်ကိုယ်စားလှယ်တွေရဲ့အရေးပေါ်အစည်းအဝေးကိုဒီကနေ့ကျင်းပခဲ့ပါတယ်။စစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိတင်းမာလာတဲ့အခြေအနေကိုအဆုံးသတ်ဖို့နေဆက်ရွာဖြစ်တဲ့ပန်မွန်ကျော်မှာအခုလိုတွေ့ဆုံဆွေးနွေးတာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကိုကိုကာပြီးရုံဟတ်သတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေအမျိုးသားလူကြုံရေးအကြံပေးကင်ကွမ်ဂျင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အကြံပေးဟွမ်ပျုံဆိုတို့ဥဆောင်တက်ရောက်မဲ့ဒီအစည်းအဝေးကိုဒေသစံတော်ချိန်ညနေ6နာရီမှာစတင်ခဲ့တာပါ။တောင်ကိုရီးယားကိုတိုက်ခိုက်သွားမယ်လို့ချင်းချောက်ပြောဆိုထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့တောင်ဆိုမှုအရဒီကျင်းပတဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူး။တောင်ကိုရီးယားဘက်ကအတန်းချက်ဆက်သုံးပြီးမြောက်ကိုရီးယားစံချိန်ဝါရဖြန့်ချက်တွေလွှင့်ထုတ်နေတာကိုမြောက်ကိုရီးယားစံတော်ချိန်ဒီကနေ့ညနေ9နာရီနောက်ဆုံးထားရက်ဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားပါတယ်။တောင်ကိုရီးယားဘက်ကတော့အတန်လွှင့်မှုကိုရက်ဆိုင်ဖို့ညှင်းဆိုပြီးဆက်လက်ထုတ်လွှင့်ပေမယ့်နောက်ထပ်ပြစ်ခတ်တာမျိုးတော့မရှိပါဘူး။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးမှာမြောက်ကိုရီးယားဘက်ကထောင်ထားတဲ့မိုင်းကိုတောင်ကိုရီးယားစစ်သား2ဦးနင်းမိပြီးဒီဘုံတံကြောင့်ဒဏ်ရာပြင်းပြင်းထန်ထန်ရသွားပြီးမကြခင်မှာဆယ်စုနှစ်ကျော်ရက်ဆိုင်ထားတဲ့အတန်ချက်ဆက်အသုံးပြုပြီးမြောက်ကိုရီးယားစံကြီးဝါရဖြန့်ထုတ်လွှင့်ဖြန့်ချီတာတွေကိုတောင်ကိုရီးယားဘက်ကလွန်ခဲ့တဲ့အပတ်အတွင်းတုန်းကပြန်လည်စတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့နယ်ကလေးမျက်နှာအရဝတ်နှစ်ကုန်းမှဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့သဲလွန်စာရနိုင်ဖို့လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုသုံးသပ်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အရဝတ်နှစ်ကုန်းမှပောက်ကွဲမှုဖြစ်ပြီးတော့နောက်တစ်ရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရပ်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့ထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုတွေထဲမှာတော့တူမြောင်နဲ့ပောက်ကွဲမှုမဖြစ်ခင်တည့်ရက်အလိုအဲ့ဒီနေရာမှာအပြာရောင်အင်ဂျီဝစ်ထားတဲ့လူတယောက်ကတူမြောင်ကိုဖျက်ဆောက်ထားတဲ့လူကူးတရားပေါ်ကနေပြီးတော့အိတ်တလုံးကိုရေထဲကန်ချခဲ့တဲ့ဗီဒီယိုပုံတွေကိုမြင်ရပါတယ်။အဲ့ဒီဒုတိယပောက်ကွဲမှုမှာဘယ်သူမှထိခိုက်ဒဏ်ရာမရခဲ့ပေမဲ့ဘန်ကောက်မြို့သူမြို့သားတွေကြားမှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကဒီအေရဝတ်နှစ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးမိနစ်ပိုင်းအကြာရိုက်ကူးထားတဲ့တူမြောင်နာကလုံခြုံရေးကင်မရာဗီဒီယိုကိုကြည့်ပြီးတော့အေရဝတ်နှစ် ကိုမှပောက်ကွဲမှုနဲ့အဲ့ဒီတူးမြောင်းထဲမှာပောက်ကွဲမှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုသက်ဆိုင်ရာကစစ်ဆေးနေကြတာလည်းဖြစ်ပါတယ်နိုင်ငံသားတွေအပါအဝင်အယောက်20တည်ဆုံးခဲ့တဲ့အေရဝနတ်ကွန်းမှာပောက်ကွဲမှုဖြစ်ပြီးတော့ဒီကနေ့9ရက်ကြာလာတဲ့အထိတရက်ခန့်ကိုမဖမ်းဆီးနိုင်သေးပေမဲ့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိပါတယ်လို့ဒီစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်ဘုံကွဲသူလို့မတင်ကားသူရဲ့ခတ်မှန်းရုပ်ပုံတူကိုရဲကထုတ်ပြန်ထားပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ပါလို့မပြောကြပေမဲ့ထိုင်းရဲတွေကတော့ဖြစ်နိုင်ခြေအားလုံးကိုထည့်ပြီးတော့တွက်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီတိုက်ခိုက်မှုတွေလုပ်နေတဲ့မွတ်စလင်ခွဲထွက်ရေးသမားတွေရှိသလိုပြီးခဲ့တဲ့လကပဲဝိကလူမျိုးတရားကျော်ကိုထိုင်းအစိုးရကတရုတ်အစိုးရလက်ကိုပြန်အပ်ခဲ့တဲ့အတွက်မကျေနပ်မှုတွေလည်းရှိနေပါတယ်ရှင်
။အသက်83နှစ်အရွယ်ခမာရုချ်ကောင်းဆောင်ဟောင်းအီယန်တီရက်တည်ဆုံသွားပြီလို့ကမ္ဘောဒီးယားနိုင်ငံကကုလသမဂ္ဂကျော်တော်နောက်ခံပေးထားတဲ့အစ်စ်ရာဇဝတ်မှုဆိုင်ရာခုံရုံးကပြောဆိုလိုက်ပါတယ်။ဒီကနေ့တည်ဆုံသွားတဲ့ Ian Thirik ကို Kamaruch အဖွဲ့ရဲ့ First Lady အဖြစ်လဲလူသိများပြီးသူဟာကမ္ဘောဒီးယားကို၄နှစ်ကြာအုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရရဲ့လူမှုရေးဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူ့ရဲ့မျိုးသားကတော့နိုင်ငံခြားရေးဝန်ကြီးဟောင်း Ian Sari ဖြစ်ပါတယ်။လူစုလိုက်ပြုံလိုက်တက်ပြတ်မှုနဲ့ပတ်သက်လို့သူ့အပေါ်စီရင်ချက်မချမီအသက်88နှစ်အရွယ်2013ခုနှစ်မှာ Ian Sari တည်ဆုံသွားပါတယ်။Ian Thirik ကိုလူအစုလိုက်ပြုံလိုက်တက်ပြတ်မှုလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေနဲ့ယုံတင်တရားဆွဲဆိုထားခဲ့ပါတယ်။စိတ်ကျမ်းမာရေးအခြေအနေကြောင့်တရားယုံတင်ဆွဲဆိုချက်ကိုရင်ဆိုင်ဖို့အဆင်သင့်မဖြစ်ဘူးဆိုတာကိုမသိရသေးခင်မှာအခုလိုတရားဆွဲဆိုခဲ့တာပါ။အဆောင်ရှောက်တွေရဲ့အနီးကပ်စောင့်ကြည့်မှုအောက်မှာ Ian Thirik ဟာတည်ဆုံတဲ့အချိန်ထိနေထိုင်သွားရတာလည်းဖြစ်ပါတယ်။လေယာမီကိုအဓိကအမိကိုပြုပြီးတော့ကွန်မြူနတီနိုင်ငံထူထောင်ဖို့ကြိုးစားခဲ့တဲ့ Kamaruch အစိုးရလက်ထက်မှာမြတ်မောခေါမမှုအတင်းအဓမ္မအချိန်ပိုလိုအပ်ပေးခိုင်းစင်မှုတက်ပြတ်မှုတွေကြောင့်ကမ္ဘောဒီးယားပြည်သူ2,000,000လောက်တည်ဆုံခဲ့ပါတယ်ခင်ဗျာ
ယူအေဗီကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အာဆီယံစီးပွားရေးဝန်ကြီးများနှစ်ပတ်လည်ညီလာခံမှာဒီအာဆီယံစီးပွားရေးအတိုင်းအဝန်ကြီးဖော်ဆောင်နိုင်ရေးအတွက်ကိုဆွေးနွေးနေကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာ၃ရက်ကြာဆွေးနွေးပွဲမှာဒီ2015ခုနှစ်မတိုင်ခင်အကောင့်ထဲပေါ်ဖို့ရည်မှန်းထားတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးနေကြတာပါအစီအစဉ်ရဲ့67ရာခိုင်နှုန်းကိုအကောင့်ထဲပေါ်ပြီးဖြစ်ပေမဲ့နောက်ထပ်ဆောင်ရွက်ရမယ့်ကိစ္စရပ်ပေါင်း46ခုကျန်နေသေးတယ်လို့နိုင်ငံတကာကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာမလေးရှားဝန်ကြီးစီဝေပွဲဥက္ကဋ္ဌဒါတုစရီမူစတာပါမိုဟာမက်ကအစီအွေဖွင့်ပွဲမှာမိန့်ခွန်းပြောကြားခဲ့ပါတယ်အာဆီယံအတိုင်းအဝိုင်းကြီးပေါ်ဆောင်နိုင်ဖို့ဆွေးနွေးမှုတွေရဲ့တိုးတက်မှုတွေအပေါ်တခြားစီးပွားရေးအတိုင်းအဝိုင်းတွေကမေးခွန်းထုတ်မှုတွေရှိနေပါတယ်။ဒါပေမဲ့ဒီနှစ်မကုန်ခင်မှာဒီစီးပွားရေးအတိုင်းအဝိုင်းကြီးကိုပေါ်ဆောင်နိုင်မှာပြီလို့ကြေညာနိုင်တဲ့အနေအထားရှိသလောက်တိုးတက်မှုတွေရှိပါတယ်လို့မစ္စတာမူစတာပါမိုဟာမက်ကဆိုခဲ့ပါတယ်။နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဝန်အဝိုင်းစီးပွားရေးအတိုင်းအဝိုင်းနဲ့လူမှုရင်ကျေးမှုဆိုင်ရာအတိုင်းအဝန်းဆိုတဲ့အတိုင်းအဝိုင်းကြီး၃ခုအပေါ်မှာအခြေခံတဲ့အာဆီယံအတိုင်းအဝန်းကြီးကိုအခုနှစ်မကုန်ခင်မှာဖော်ဆောင်နိုင်ဖို့ရည်ရွယ်ကြိုးစားနေကြတာဖြစ်ပါတယ်။2015အလွန်နောက်10နှစ်အတွက်အာဆီယံအတိုင်းအဝိုင်းကြီးဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းအခုနှစ်မကုန်ခင်မှာသဘောတူနိုင်အောင်ဆောင်ရွက်နေကြပါတယ်။အာဆီယံစီးပွားရေးဝန်ကြီးများရဲ့ဒီ48ကြိမ်မြောက်အစည်းအဝေးအတွင်းမှာအာဆီယံနိုင်ငံတွေကြားလေယာထွက်ကုန်နဲ့နိုင်ငံခြားပို့ကုန်တွေကျဆင်းနေတာငွေကြေးမငြိမ်မသက်ဖြစ်နေတာတွေတခါဒီငွေကြေးဖောင်းပွားမှုနှုံမြင့်တက်နေတာတွေနဲ့ဒေတာရင်းစီးပွားရေးတိုးတက်မှုနှုံနှေးကွေးနေတာတွေပတ်သက်လို့လည်းဆွေးနွေးကြမယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါရရှင်
။လက်လက်မဲ့လူမဲ့မျိုးသားတယောက်တည်ဆုံမှုနဲ့ပတ်သက်ပြီးလူပြည်ရဲ့ရရှိသူဦးပေါ်တရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချရမှာဂျူရီခုံသမားကြီးအဖွဲ့ဝင်တဦးရဲ့သဘောထားကြောင့်ဒီစီရင်မှုမပြီးမြောက်ပဲဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ကတရားသူကြီးတဦးကပြောဆိုလိုက်ပါတယ်2013ခုနှစ်တုန်းကဂျိုနာသန်ဖာရဲဟာအိမ်တလုံးကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ရဲရရှိကသူ့ကိုတနက်နေ့ပြစ်ခတ်ခဲ့ပါတယ်အခုလိုတရားသူကြီးရဲ့ပြောဆိုမှုအပြီးမှာတောက်ကြနေညမှာတော့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာလက်နက်မဲ့လူမဲတွေကိုလူပြည်ရဲရရှိတွေကအစဉ်ချင်းမဲ့ပြစ်ခတ်တယ်ဆိုပြီးတော့ဆွဆွဲမှုတွေထွက်ပေါ်နေတာပါလူပြည်ရဲ့ရရှိရန်ဒေါ့ကာရစ်အပေါ်ဆုံးဖြတ်ချက်မချမီဒီဂျူရီအဖွဲ့ဝင်တဦးရဲ့သဘောထားဟာဘယ်ဘက်ကိုရိမ့်နေတယ်လဲဆိုတာကိုတော့တရားသူကြီးကပြောမတော်ပါဘူး။တည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေကတော့ရှာလော့မြို့ကောင်စီနဲ့အပေးယူလုပ်ပြီးဒီအမှုကိုကြေအေးခဲ့ပြီးတဲ့နောက်မှာဒေါ်လာ2,000,000ကျော်ရရှိခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဂိုနီတိုင်ဖွန်းမုန်တိုင်းဒီကနေ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လေကြီးမိုးကြီးကြရောက်ပြီးတော့မြေနိမ်ပိုင်းကျေးရွာတွေမှာရေကြီးခဲ့ပါတယ်။ခုနှစ်ယောက်သေဆုံးပြီးနှစ်ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာကောင်စီကပြောပါတယ်။မြေနိမ်ပိုင်းနဲ့ဘေးကင်းရာကိုပြောင်းချွေနေကြသူပေါင်းကလည်းထောင်ထဲချီရှိပါတယ်။အဘရာပြည်နယ်ထဲမှာရှိတဲ့ဒီအဓိကမြေရေရှန်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကလည်းပြောကြားခဲ့ပါတယ်။လေပြင်းတိုင်ဖွန်းတနအီကိုမိုင်120ကျော်နဲ့တဖြည်းဖြည်းရွေ့ရှားဝင်လာတဲ့တိုင်ဖွန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကနေပြီးတော့တနင်္ဂနွေနေ့မှထွက်သွားမယ်လို့ခန့်မှန်းထားပါတယ်။လေရင်ခရီးစဉ်နဲ့ကတို့အသင်းဘောခရီးစဉ်တော်တော်များများကိုလည်းဖျက်သိမ်းထားပါတယ်။မိသားစုပေါင်းယာနဲ့ချီဟာဒီမြောက်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလှုံနေကြပြီးတော့မနီလာမြို့ရဲကတချို့မြို့နယ်တွေအပြင်အနီးအနားကပြည်နယ်တွေမှာရေကြီးမှုနဲ့လေပြင်းအန္တရာယ်တွေကြောင့်အကျောင်းတွေကိုပိတ်ထားပါတယ်ရှင်။
ထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါအခုတော့တရင်ဆောင်ပါတွေကိုနားဆင်ရမှာပါအခုပထမအဦးဆုံးနားဆင်ရမှာတော့လွတ်တော်ကိုစလဲလောင်းတွေကိုပို့ပြီးတော့မှခိုင်မာတိကျသေးချာအောင်စီစစ်လို့တဲ့အတွက်လွတ်တော်တီတီအတွက်လွတ်တော်ကိုစလဲလောင်းများအမီစရင်တင်တွင်းလွာစီစစ်မဲ့ရက်ကိုပြောင်းလဲပြင်ဆင်တက်မှတ်လိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်ဝင်ရောက်ရှင်ပြိုင်ကြမဲ့ပါတီအသီးသီးနဲ့တတိပုဂ္ဂလကိုစလဲလောင်းအချို့တို့ကြားနိုင်ငံသားဖြစ်တည်မှုဆိုင်ရာအငင်းပွားမှုတွေရှိနေတဲ့အတွက်အခုလိုစီစစ်မှုရက်ကိုတိုးလိုက်တာဖြစ်တယ်လို့လည်းကိုစလဲလောင်းတွေကသုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမွန်တင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါလာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ကြေညာထားတဲ့2015ရွေးကောက်ပွဲအတွက်လွှတ်တော်အသီးသီးမှဝင်ရောက်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းလှော်တင်လာတဲ့ကိုစလဲလောင်းတွေကိုစီစစ်မဲ့နေရက်ကိုစတင်စီစစ်မဲ့ရက်ဩဂုတ်လ၁၈ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောင်းလဲပြင်ဆင်တိုးမြှင့်တက်မှတ်လိုက်ပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကပို့ပြီးတော့မှတိကျခိုင်မာအောင်စီစစ်နိုင်မှုနဲ့နောက်တစ်ချိန်ပြန်လဲအရွေးခံမဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလွှတ်တော်အစည်းအဝေးတက်နေကြရတဲ့အတွက်စီစစ်နိုင်မှုအချိန်ကိုထပ်တိုးတက်မှတ်လိုက်ရတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ
်။လွှတ်တော်ကိုယ်စားလှယ်လည်းဒီမှာတက်နေတဲ့အခါကျသူတို့ကလည်းသွားစစ်ဖို့ရအတွက်နည်းနည်းလေးအချိန်အခက်ခဲရှိလို့ပြောလာလို့ကိုယ်တိုင်စစ်စစ်ဖို့ရအတွက်ခက်ခဲမရှိအောင်အချိန်လေးတိုးပနေတဲ့သဘောပါပဲ။ရေဘေးနဲ့လွှတ်တော်တက်လာမှဆိုတော့သူတို့ကိုယ်စားလှယ်လည်းသွားစစ်စစ်ဖို့ရအခက်ခဲမရှိအောင်ပေါ့အဆင်ပြေအောင်လို့တိုးလိုက်တဲ့သဘောပါလို့ခဲ့။စစ်စစ်သားတော်ခုနကလွှတ်တော်ကိုယ်စားလှယ်လောင်းတက်ပါတဲ့အရင်ချင်းလေးရှိတယ်လေ။သူတွေမှာအဲ့ဒီအရင်ချင်းလေးနဲ့ညီလာမညီလာသလိုပေါ့လား။ဟိုနိုင်ငံသားဖြစ်ရမယ်နိုင်ငံတို့ကတစ်ခါတည်းဆင်းနေမိရမယ်စတဲ့မျိုးတို့တက်မှတ်ထားတဲ့ရှိတယ်လေ။လွှတ်တော်ကိုယ်စားလှယ်လောင်းဆိုအသက်25နှစ်ပြည့်ရမယ်မျိုးသားဆိုရင်အသက်30ပြည့်ရမယ်စတဲ့မျိုးတို့အရင်ချင်းလေးတက်မှတ်ထားတဲ့အရင်ချင်းလေးရှိမှဒါလေးပါပဲဟုတ်ကဲ့
။အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကိုယ်စားလှယ်လောင်းစီစစ်မှုတက်မှတ်ရက်ကိုတိုးမြှင့်လိုက်တာဟာမဲဆန္ဒနဲ့တချို့ကကိုစားပြူတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့နိုင်ငံသားဖြစ်တည်မှုအရေးချင်းသတ်မှတ်မှုတွေမှာအငင်းပွားမှုတွေရှိလာနေတဲ့အတွက်ပို့ပြီးတော့မှတိကျတေချာအောင်စစ်ဆေးလိုတဲ့အတွက်ဖြစ်တယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသုံးသပ်ပါတယ
်။ KAI ကော်မရှင်တွေကတော့သူတို့အဓိကစစ်တာကတော့ဟိုနိုင်ငံသားဖြစ်မှုမဖြစ်မှုအဲ့ဒီသူ့ရဲ့မိဘနှစ်ပါးကသူမမွေးခင်မှာနိုင်ငံသားဖြစ်ရမယ်ဆိုတဲ့အချက်လေအဲ့လိုဖြစ်တဲ့အခါကျတော့အခုအစ်စ်တွေကိုပဲအဓိကဟိုဟာဖြစ်တာပေါ့နော်စစ်ဆေးတာဆိုတော့ကျွန်တော်တို့လည်းခေါ်ထားတယ်ကျွန်တော်ဆို24ရက်နေသွားမှာပေါ့နိုင်ငံသားကိစ္စပါပဲနိုင်ငံသားကိစ္စကိုစစ်ဆေးတာအဲ့ဒီဟာစစ်ဆေးဖို့လေစစ်ဆေးဖို့ဆိုတော့ခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော့အဲ့ဒီအချက်လက်တွေဟိုဟာဖြစ်မယ်နောက်ပြီးတော့ကျွန်တော်တို့ဘက်ကတော့အဲ့ဒီဟိုပုံစံတစ်ချဲတို့ဘာတို့အဲ့ဒါတွေယူသွားပြရမယ်ပေါ့နော်တကယ်လို့ဒီကြားထဲမှာအဲကျွန်တော်နဲ့ပြန်ပဲလွတ်တော်ကိုယ်စားလှယ်တရားဟောကအဲ့တော့ကိုယ်တည်းလောင်းတယောက်ယောက်ကတိုင်ခန်းထားတာတွေပါလိရှိလို့ရှိရင်လည်းအဲ့ဒါတွေကိုဟိုစစ်ဆေးမှာပေါ့နော်တချို့နေရာတွေမှာတော့အဲ့လိုအပြန်အလှန်တိုင်တန်းကြတာတွေရှိတယ်လေ
ကချင်ပြည်နယ်အင်ဂျန်ရံမဲဆန္ဒနယ်ကနေ2010တုန်းကအရွေးချယ်ခံခဲ့ရပြီးတော့အခု2015ရွေးကောက်ပွဲမှာဒုတိယအကြိမ်ပြန်လဲအရွေးခံမှုပြင်ဆင်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကကိုယ်စားလှယ်လောင်းစီစစ်မှုတွေနဲ့အတူအင်ဂျန်ရံမှာသူနဲ့အတူဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းနေအပေါ်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းပြီးသွားပါပြီ။စစ်ဆေးခံတာလည်းပြီးသွားပါရှင်။ကျမတို့ဒီနေ့ပြီးတော့မှကြီးဝေးတက်နေမယ်ကျမရဲ့ရွေးကောက်ပွဲကိုယ်စားလှယ်ဥလန်းစာခေါင်းနဲ့စစ်စစ်ပြီးဖြစ်ပါရဲ့ရှင်။2010တော့ကကျမပြိုင်ဘက်တယောက်ပဲရှိပါတယ်။တိုင်းရင်းသားစီလုံးရေးပါတီရပါ။အဲ2015မှာတော့ကျမနဲ့ဆိုလို့ရှိရင်အားလုံးပါတီပေါင်း6ပါတီတိုင်ပါတယ်။တိုင်းနဲ့ပါတီကတော့အရင်ကျမနဲ့ပြိုင်ဘက်တိုင်းသားစီလုံးရေးပါတီရဲ့နောက်မှဟိုဒေါက်တာတူကြပါတီရဲ့နောက်ကချင်ပါတီတခုနောက်မှ NDS NLD နဲ့အဲ ကျမတို့စီလုံးမြင်တဲ့ဒီမိုကရေစီပါတီပေါ့နော်အဲ၆ပါတီကြိုင်ပါပါရှင့်အဲ့တော့မဲဆန္ဒရှင်တွေအနေနဲ့တော့အဲ့ဒီထက်ကအလုံးကောင်းကြရယ်ဆိုမဲ့တယောက်တည်းပဲရွေးရမှာဖြစ်ပါလားပြည်သူတွေလည်းသူတို့ရဲ့ရွေးချယ်မှုပဲကျွန်မတန်ဖိုးထားပါတယ်လို့ပြောချင်ပါတယ်ရှင
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်အမည်စရင်တင်သွင်းလာတွေထဲမှာကိုယ်စားလှယ်လောင်းရွေးချယ်မှုမှန်ကန်မှုရှိစေရေးရွေးချယ်စစ်ဆေးမှုတွေမှာနှောင့်နှေးကြံ့ကြာမှုမရှိစေရေးနဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းတွေနစ်နာမှုမရှိစေရေးတို့အတွက်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ်စားလှယ်လောင်းစီးစစ်နေတဲ့အချိန်မှာမိမိတို့ကိုယ်တိုင်အလေးထားသွားရောက်ကြစေလိုပါတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းထားပါတယ်။ဒါကြောင့်သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲကော်မရှင်တွေကရွေးကောက်ပွဲနည်းဥပဒေအရအမည်စရင်တင်သွင်းလှော်တွေကိုစီးစစ်ဆောင်ရွက်နေချိန်မှာသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းရွေးကောက်ပွဲကိုယ်စားလှယ်လောင်းနဲ့ကိုယ်စားလှယ်လောင်းတွေကနေစာနဲ့တာဝန်လွှတ်အပ်ထားသူတွေကလာရောက်စစ်ဆေးခံရမှာဖြစ်ပါတယ်။အခုအချိန်ထိ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း973ဦးတိုင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ပေါင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပေါင်း3504ဦးအလုံးစုစုပေါင်းတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်ပေါင်းက6189ဦးရှိနေပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်အခုတော့နောက်သတင်းတပုတ်အနေနဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျန်းကျင်သူလန်ဒါ Jackson Leslie ကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေရအောင်တောင်းဆိုတတ်ရမယ်လို့ပြောဆိုပါတယ်အပြည့်အစုံကိုတော့မသိငီလင်းကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲဆိုင်ရာအသိပညာပေးဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါ Jackson Leslie ကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေကိုရအောင်တောင်းဆိုတတ်ရမယ်လို့အခုလိုပြောဆိုလိုက်ပါတယ
် Burmese people have to demand answers just because a process may be flawed
မြန်မာပြည်သူတွေကမိမိတို့လိုချင်တဲ့အဖြေကိုတောင်းဆိုတတ်ရပါမယ်ရွေးကောက်ပွဲဖြစ်စဉ်မှာအားနည်းချက်တွေရှိနေတဲ့ဆိုပြီးမဲမထည့်ပဲနဲ့တော့နေလို့မရဘူးပိုပြီးယုံကြည်ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရမျိုးတက်လာဖို့မိမိတို့ဘက်ကတက်နိုင်သမျှပါဝင်ရပါမယ
်ဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာပါလက်ရှိရေဘေးသင့်ပြည်သူတွေအပါအဝင်မငြိမ်မသက်တဲ့တိုင်းရင်းသားဒေသကလူတွေအားလုံးဟာမြန်မာနိုင်ငံသားတွေဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအားလုံးပါဝင်မဲပေးနိုင်အောင်တာဝန်ယူဆောင်ရွက်ရမယ်လို့ Miss Jackson Leslie က FOA ကိုပြောပါတယ
် UEC has responsibility to see that people in those areas can vote
တိုင်းရင်းသားဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်တိုက်ပွဲတွေကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်တောင်အခြားမဲပေးနိုင်ဖို့နည်းလမ်းတွေရှာဖို့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်ဥပမာကြိုတင်မဲပေးတာမျိုးလို့ပေါ့ဘာပဲပြောပြောမငြိမ်သက်တဲ့ဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ကတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်တိုက်ပွဲတွေဖြစ်နေတဲ့ဆိုပြီးခြံထားဖို့တော့မသင့်ပါဘူး
ရွေးကောက်ပွဲမကျင်းပမီနဲ့ကျင်းပစဉ်ကာလတွေမှာလူမျိုးရေးဘာသာရေးအဓိကယုံနေမရှိလာဖို့အတွက်ဂရုစိုက်သင့်ပြီးနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းနေဖို့လိုအပ်တယ်လို့ Miss Jackson Leslie ကပြောပါတယ
် It's certainly the responsibility of both the election commission and the department charged with the administration of the election.
ရွေးကောက်ပွဲကော်မရှင်ပါဝင်ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ကြတဲ့စောင့်ကြည့်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးကလူမျိုးရေးဘာသာရေးအခြေအနေတွေကိုတတိထားစောင့်ကြည့်နေရပါမယ်။နိုင်ငံရေးပါတီတွေအနေနဲ့လည်းသွေးထိုးလှုံ့ဆော်တာမျိုးတွေမလုပ်ဖို့တာဝန်ရှိပါတယ်။လူမျိုးရေးနဲ့ဘာသာရေးတင်မာမှုတွေဟာအခြေမရွေးဖြစ်လာနိုင်တာကြောင့်တာဝန်ယူမှုရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလုံဆော်မှုတွေနဲ့ကင်းရှင်းပြီးအကြမ်းကြောင်းကြောင့်အတိကယုံဖြစ်လာမယ်ဆိုရင်တောင်ရှုံချကြရပါမယ်
Miss Jackson Leslie ဟာရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတစ်ယောက်ဖြစ်တာကြောင့်သူ့ရဲ့အတွေ့အကြုံအရရွေးကောက်ပွဲတိုင်းမှာအဟန့်အတားတွေပြဿနာတွေရှိပေမဲ့လည်းပြည်သူတွေကကြော်လွှားဖို့အတွက်ကြိုးစားကြရမယ်လို့အကြံပြုပါတယ်။ August 15ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုရောက်ရှိနေတဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူ Miss Jackson Leslie ဟာရန်ကုန်မန္တလေးပဲခူးနဲ့ပဲခူးမြို့တွေကိုတွားရောက်ခဲ့ပြီး ကျောင်းသားအဖွဲ့အစည်းတွေ၊မတန်ဆွမ်းသူတွေ၊အမျိုးသမီးအရေးလှုပ်ရှားသူတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအလုံးပါဝင်မဲပေးနိုင်ရေးအတွက်အကြံပေးမှုတွေ၊ပညာပေးမှုတွေပြုလုပ်ခဲ့ပါတယ်ရှင်
တော်ရရှိမြတ်ခင်ဗျာ right to recall လို့ခေါ်တဲ့လွှတ်တော်ကုစရေတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်းငံ့ထားဖို့အခုဒီပတ်အတွင်းမှာဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေချမ်းဟာအခုလွှတ်တော်သက်တမ်းအတွင်းမှာအတည်ပြုနိုင်ပွဲမရှိတော့ပါဘူးဒါပေမဲ့လည်းဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုစရေတွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေက VV မြန်မာပိုင်းနဲ့တည်ထောင်တွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဒါကြောင့်မလို့ right to recall ဥပဒေရှိတဲ့မသင့်အခုဒီ right to recall ဥပဒေဂျန်နဲ့မှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့အငင်းပွားဝယ်ရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့တဲ့တော်ရရှင်တွေ VV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလို့တဲ့အကြောင်းအရာမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေ email နဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေVUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
ဒီကနေ့ညဘက်9နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်ပါဝင်ဆွေးနွေးလို့ရဆိုရင်တော့ဖုန်းနံပါတ် 0932328555 လေးကိုအချိန်မီဆက်သွယ်ကြပါရှင်အခုတော့တိုင်းနာလက်နက်ကင်တွေနဲ့အပြစ်ခတ်ရက်စဲရေးစာချုပ်နောက်ဆုံးအခြေအနေကိုသိရမှာပါ NCA လို့ခေါ်တဲ့တိုင်းကံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မှာတိုင်းနာလက်နက်ကင်အဖွဲ့တွေအားလုံးတပြိုင်နက်ချဲလက်မှတ်ရေးထိုးမှသာ KIO ကချင်လွတ်လပ်ရေးအဖွဲ့ကပါဝင်လက်မှတ်ရေးထိုးမှဖြစ်ပြီးတစ်ဖွဲ့ချင်းအနေနဲ့တီးခြားလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ KIO အဖွဲ့ကပြောဆိုလိုက်ပါတယ်အခုလိုအပြစ်ရိုက်ငင်းချမ်းရေးပေါ်ဆောင်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တစ်ဖွဲ့ချင်းနဲ့ဆိုးရရကြနှစ်ဖက်တဘောသူအပြန်အလှန်လက်မှတ်ရေးထိုးမှုကိုသာဖိတ်ခေါ်တာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစိတ်အနှောက်အယှက်ဖြစ်စေတယ်လို့ KIO ကပြောပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးမှာပါရှင
်မြန်မာအစိုးရကဖိတ်ခေါ်ထားတဲ့NCA တနင်္ဂနွေလုံးအပြစ်ရက်စဲရေးစာချုပ်မှာလက်မှတ်ထိုးတင်မထိုးတင်ဆိုတဲ့ကိစ္စကိုဆုံးဖြတ်ဖို့ KIO အဖွဲ့ဟာဩဂုတ်လ18နဲ့18နှစ်ရက်ကြာလိုင်စာဌာနချုပ်မှာဆွေးနွေးပွဲတွေလုပ်ခဲ့ပြီးနောက်ပိုင်း NCA မှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးတပြိုင်တည်းလက်မှတ်ရေးထိုးရေးမူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ဩဂုတ်လ21ရက်မနေ့တုန်းက KIO ရဲ့သဘောထားကိုထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့လက်နက်ကိုင်အဖွဲ့အားလုံးအပြစ်ခတ်ရနိုင်မှသာအစိုးရကပြောနေတဲ့ Nationwide Ceasefire တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုတဲ့အဓိပ္ပာယ်ပြည့်စုံမှာဖြစ်တယ်လို့ KIO ရဲ့ဤပညာအကြံပေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောပါတယ
်။ Nationwide Ceasefire အတုံးလုံးဖြစ်တဲ့အတွက်ကြောင့်မို့တနင်္ဂနွေလုံးကိုလွမ်းခုံတဲ့ဆိုင်းထိုးမှုမြင့်မျိုးပေါ့ဖြစ်တဲ့နာပေါ့ဒါမှမဟုတ်လို့ရှင်တစ်ဖက်နှစ်ဖက်သုံးဖက်ကိုခြံထားပြီးတော့ဒါနဲ့အဖွဲ့တွေနဲ့ပဲဖြစ်တယ်လို့ရှင်။ဒါလည်းတနင်္ဂနွေလုံးကိုလွမ်းခြုံတဲ့အနေအထားမျိုးဖြစ်စေသလိုချင်းချုံမှုတကုံတရားကိုဖြစ်ပွားစေတဲ့ကိစ္စမျိုးဖြစ်တယ်။ဒါကြောင့်မို့ Nationwide Ceasefire ဟာလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုတော်တော်ကောင်းဒီမျိုးစုအားလုံးကိုတော်တော်ကောင်းဒီစိတ်ချမှုအနေအထားတစ်ခုကိုရောက်ရှိသွားအောင်ဖန်တီးစေတဲ့အဆင့်ပေါ့ဒီလမ်းဖြစ်တယ်လို့ကျွန်တော်အဲ့လိုနားလည်ခံယူထားပါတယ်။ဒါကြောင့်မို့အဲ့ဒီအားလုံးပါဝင်ရေးမှုကိုစစ်လက်ကမ်းရှင်းရှင်းဖြစ်တယ်။အစိုးရနဲ့ညီနိုင်ဆောင်ရွက်သွားဖို့လို့ကျွန်တော် EAO အဖွဲ့တွေနဲ့လည်းညီနိုင်ဆောင်ရွက်သွားဖို့လိုပါတယ်ဒါက
။ KIO အဖွဲ့ကတော့တပွဲချင်းအနေနဲ့အစိုးရနဲ့အတီးကြားလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဦးတောင်ခါကပြောပါတယ်
။ကျွန်တော်တို့အတီးကြားထိုးဖို့တော့မရှိပါဘူး။ကျွန်တော်တို့ဟာအားလုံးပါဝင်ရေးမှုအတိုင်းပဲသွားမှာဖြစ်ပါတယ်။အဲ့ဒီအလုံးပါဝင်နိုင်ရေးမူကိုခြေခံပြီးတော့ညီနိုင်ဆွေးနွေးပြီးတော့အကောင်းဆုံးရလတ်ကိုကျွန်တော်ကစောင့်နေတဲ့အနေအထားနဲ့ဖြစ်ပါတယ်။အလုံးပေါ်မှာရိုးရိုးသားသားနဲ့တော့ရှင်းရှင်းလင်းလင်းနဲ့ common ဖြစ်တဲ့အနေအထားမျိုးကိုလုပ်တင်ပါတယ်။ဒီအခွင့်မှာကျွန်တော်တို့အနိုင်ရရှိအောင်လုပ်မယ်။နောက်အခွင့်မှာဆိုလို့ရှိရင်ဒီလိုမျိုးပုံစံကြောင်းပြီးတော့အနိုင်ရရှိအောင်လုပ်မယ်ဆိုတဲ့ဒီအနိုင်ရရှိရေးမူသဘောထားတွေမထားပဲနဲ့တော့ common ဖြစ်တဲ့ ထားတယ်ပေါ့ကျွန်တော်တို့ကဦးစားပေးပြီးလုပ်သွားရင်တော့ပုံစံပေါင်းတာပေါ့တဘောတရားကသမဒရဲ့ထိတ်တော်စာဟာအဖွဲ့အစည်းပေါ်မှာမရှင်းလင်းစေတဲ့အောင်ဖြစ်စေတယ်ပေါ့တဘောတရားကအခု NCCC နဲ့ UPWC နဲ့ Senior Delegation နဲ့ EAO ဟိုအဖွဲ့အစည်းကြီးရတာနဲ့တိုင်းတွင်ဆွေးနွေးခြင်းနဲ့ဒီပဲတိကျအစိုးရဘက်ကနဲ့ Unilateral Invitation ပုံစံမျိုးလုပ်တယ်ဆိုတော့ဒီအဖွဲ့အစည်းကိုဟိုစိတ်ထဲမှာ Snow Small ဖြစ်နေတဲ့အနေအထားတွေသိရပါတယ
်လက်နက်ကန်အဖွဲ့အားလုံးပါဝင်မှသာ KIU အဖွဲ့ကလည်း NCA မှာတပြိုင်တည်းလက်မှတ်ရေးထိုးတင်တယ်လို့ကချင်အရက်ဖက်လူမှုအဖွဲ့အစည်းတွေကတောက်လျှောက်အကြံပေးတိုက်တွန်းခဲ့တာပါသူတို့ရဲ့အကြံပေးချက်တွေကိုအလေးထားတဲ့အတွက် KIO ရဲ့ဆုံးဖြတ်ချက်ပေါ်ဝမ်းသာကြိုဆိုမိတယ်လို့ကချင်ငင်းရင်းကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ
်ကျမတို့ပြည်သူလူထုကိုယ်စားလှယ်များလို့ပြောလို့ရတဲ့ဒီအဖွဲ့တွေအနေနဲ့တော့အကုန်လုံးကြိုဆိုဝမ်းသာတာကိုတွေးရပါတယ်ရှင့်ဘာဖြစ်လို့လဲဆိုရင်တော့ဥပမာဆိုလို့ရှိရင်တော့အစိုးရကတော့ဒီ NCCP process မှာတစ်ခါမှပါဝင်ခဲ့ခြင်းမရှိတဲ့နာဂလိုအဖွဲ့အစည်းမျိုးကိုကြတော့ဒီထက်မှပါရအောင်ဆိုပြီးဖိတ်ခေါ်ထားတာတွေ့ရတယ်ပေါ့ NCCT process မှာတောက်လျှောက်ပါလာတဲ့ပလောင်လိုအဖွဲ့ဒီလို့ရှင်တော့ရခိုင်လိုအဖွဲ့မျိုးကိုကြတော့မပါပါနဲ့လို့ပြောထားတာကိုတွေ့ရတယ်ပေါ့အဲ့တော့ဒီအစိုးရကတောင်းဆိုတဲ့ 15+1 ပေါ့ဆန်ကအပေါင်းချစ်လို့ပြောနေတဲ့အဖွဲ့နဲ့တိုင်းရင်းသားတွေဘက်ကပြောတဲ့လက်ရှိလက်မှတ်ထိုးထားပြီးတော့မှနောက်ထပ်အပေါင်းချစ်လို့ပြောတာတောင်မတူကြဘူးရှင့် 15+1 လို့ပြောတာအချင်းချင်းတောင်မညီတဲ့အတူတူတော့အကုန်လုံးပြန်တူထိုးမှရမယ်အဲ့ဒါတော့ကျမတို့ကြိုးဆိုပါတယ်ရှင့
်အခုရပိုင်းတွင် KIO ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲတွေမရှိဘူးဆိုပေမဲ့အစိုးရတပ်တွေကတော့မြကြီးနားလိုင်စာဗမော်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ရင်အားတွေတိုးချဲ့ချတာပြီးစီရေးပြင်ဆင်မှုတွေပိုလှုပ်လာနေတယ်လို့ဦးတောင်ခါကပြောဆိုပါတယ်ခင်ဗျာ
ကိုငင်ဝင်းအောင်ပြောပြသွားတာပါရှင့်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်ရှင့်
Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားနေတဲ့မိရထားတစ်စင်းပေါ်မှာတနက်သမားတယောက်ကြောင့်၃ယောက်ထဏ်ရာရခဲ့ပါတယ်။ဒီရထားတွဲပေါ်မှာပါလာတဲ့ခီးတဲ့တချို့ကတနက်သမားကိုဝိုင်းပြီးတော့ဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြားအန္တရာယ်ကျရောက်မဲ့ဘေးကနေပြီးတော့လည်းကာကွယ်နိုင်ခဲ့ပါတယ်။တောက်ချာနေညာပိုင်းတို့က Ahas မြို့နားမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်မှာ26နှစ်အရွယ် Morgan လူမျိုးတယောက်ကိုဖမ်းဆီးထားပါတယ်။စစ်ပွဲဖြစ်မဲ့အနေအထားရှိနေတဲ့တောင်တန်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတော့တင်းမာမှုတွေကိုလျှော့ချနိုင်ဖို့အတွက်နှစ်ဖက်အဆင့်မြင့်ကိုယ်စားလှယ်တွေကြားမှာအရေးပေါ်ဆွေးနွေးနေကြပါတယ်။ပမ်မုံကျောင်းနယ်စပ်မြို့မှာဒီကနေ့ဆွေးနွေးပွဲမှာတော့တောင်ကိုရီးယားတမရရဲ့အမျိုးသားလုံခြုံရေးအကြံပေးနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြံပေးတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့က၄မျက်နှာအေရဝတ်နှစ်ကုန်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့တဲလွန်စာရနိုင်ဖို့အတွက်လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုသုံးသပ်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အေရဝတ်နဂိုးမှာပောက်ကွဲမှုဖြစ်ပြီးတော့နောက်တရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရပ်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့မှာထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုထဲမှာတော့ဒီတူးမြောင်းတဲ့ပောက်ကွဲမှုမဖြစ်ခင်တရက်အလိုအဲ့ဒီနေရာမှာဒီအပြာရောက်အင်ဂျီဝစ်ထားတဲ့လူတစ်ယောက်ကတူးမြောင်းကိုဖျက်ဆောက်ထားတဲ့လူကူးတရားပေါ်ကနေပြီးတော့အိတ်တလုံးကိုရေထဲကန်ချခဲ့တဲ့ဗီဒီယိုပုံကိုမြင်ရပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဂိုနီတိုင်ဖုန်းမုန်တိုင်းဒီကနေ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လေကြီးမိုးကြီးကြားရောက်ပြီးတော့မြေနေပိုင်းကျေးရွာတွေမှာရေကြီးခဲ့ပါတယ်။ခုနှစ်ယောက်သေဆုံးပြီးတော့နှစ်ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာကောင်စီကပြောပါတယ်။လေပြင်းတိုင်နှုန်းတနာယီမိုင်120ကျော်နဲ့တဖြည်းဖြည်းရွေချားနေတဲ့တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကနေပြီးတော့တနင်္ဂနွေနေ့မှထွက်သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။
တရင်ချင်းချုပ်ကမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆုံရအောင်နော်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.